ဂျာမနီဟာတူးနီးတဲ့စံတန်ဖိုးတွေရှိတယ်။အင်ဒိုပစိဖိတ်ဒေသရဲ့နိုင်ငံတွေနဲ့ခိုင်မာတဲ့ဆက်ဆံရေးရှိကြတယ်လို့ယူကရိန်းကိုရုရှားကျူးကျော်မှုအဆုံးသတ်ရေးအတွက်လည်းလက်တွဲလှုပ်ဆောင်လိုတဲ့ဆန္ဒရှိကြောင်းဂျာမနီဝန်ကြီးချုပ်အိုလပ်ရှူစ်ကတိုကျိုမှာဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့တွေ့ဆုံပြီးပြုလုပ်တဲ့ပူးတွဲတင်းစားရှင်းလင်းပွဲမှာပြောပါတယ်။ဂျပန်ဝန်ကြီးချုပ်ကီရှိဒါကလည်းဂျာမနီဝန်ကြီးချုပ်ရှူစ်ရဲ့ပြောကြားချက်ကိုသဘောတူကြောင်းဂျာမနီနဲ့ဂျပန်တို့ဟာG7 ဆက်မှုထိပ်သီးခုနှစ်နိုင်ငံအဖွဲ့ဝင်တွေဖြစ်ပြီးရုရှားရဲ့ရန်လိုတဲ့အပြုတ်မှုတွေအဆုံးသတ်ရေးနိုင်ငံတကာတရားဥပဒေပြန်ဆိုးမှုရေးတည်ငြိမ်ရေးနဲ့ငြိမ်းချမ်းမှုပြန်ရရေးအတွက်အတက်နိုင်ဆုံးအမြဲလက်တည်းလှုပ်ဆောင်ပြီးကြာရတာဝန်ကိုမျှဝေယူကြမှာဖြစ်ကြောင်းပြန်လည်ပြောကြားခဲ့ပါတယ်။ဒါ့အပြင်ယူကရိန်းပြည်ထောင်စုဟာနိုင်ငံတကာလိုက်နာရမယ့်တရားဥပဒေဆိုးမှုမှုအခြေခံအုတ်မြစ်ကိုရင်းမြန်စေတဲ့အတွက်ဥရောပမှာလည်းမကြပဲအာရှဒေသအတွက်ပါရိုက်ခတ်မှုရှိတယ်လို့ပြောပါတယ်။ဂျပန်အစိုးရကယူကရိန်းအတွက်လက်နက်မဟုတ်တဲ့ကာဝေးဆိုင်ရာပစ္စည်းကိရာတွေပေးပို့ခဲ့တာပါ။ဂျာမနီအစိုးရကလည်းယူကရိန်းကိုစစ်လက်နက်တွေပေးပို့ဖို့အတွက်သဘောတူခဲ့တယ်လို့ဂျာမနီကလက်နက်တွေပါဝယ်ယူခွင့်ပြုခဲ့တာပါ။